ီ21ရာစုညီညာရေးပင်လုံညီညာရေးညီလာခံကိုတိုင်းရင်းသားလက်နက်ကင်အဖွဲ့တွေအားလုံးကိုဖိတ်ခေါ်သွားမယ်ဆိုပြီးတော့အစိုးရကပြောဆိုနေပေမဲ့တအောင်ပလောင်တက်ဖွဲ့နဲ့ TNL အဖွဲ့တွေကိုဖိတ်ကြားခြင်းမခံရသေးသလို NCA လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တက်မတော်အနေနဲ့လည်းအဖွဲ့နေတဲ့ဒါတက်ရောက်ပြီးတော့ညီလာခံရဲ့ရက်လက်ကိုလက်မှတ်ရေးထိုးမှာမဟုတ်တဲ့အကြောင်းအဖွဲ့ခေါင်းဆောင်ကပြောပါတယ်UNFC အနေနဲ့ညဉ့်ဉန်းကြီးတည်ရီးမတည်ရီးကိစ္စတွေကိုဆွေးနွေးနေတဲ့အခြေအနေမှာရှိတယ်လို့လည်းဆိုပါတယ်။ထိုင်းချေဆိုင်ပြီး OA သတင်းတော့ကိုနိုင်ကွန်းအိမ်ဆက်တွယ်မေးမြန်းသတင်းပေးပို့ထားတာကိုနားဆင်ပါ။တ
ိုင်းသားလက်နက်ကိုင်ဖွဲ့တွေအားလုံးကိုပြည်ထောင်စုညဉ့်ဉန်းကြီးညီလာခံ23ရာစုပင်လုံညီလာခံတက်ရောက်ဖို့အစိုးရကနေဖိတ်ကြားထားတယ်လို့သတင်းတွေထွက်ပေါ်နေပေမဲ့လက်ရှိမြန်မာတပ်မတော်နဲ့စစ်ရေးတင်းမာနေတဲ့ TNL ဖွဲ့အနေနဲ့ညီလာခံတက်ရောက်ဖို့ဖိတ်ကြားခြင်းမခံရသလိုကန့်တမှုတွေကြောင့်ညဉ့်ချမ်းရေးအတွက်အဟသာဖြစ်စေတယ်လို့ပြန်ကြားရေးရရှိပူမှုတိုင်ကျော်ကပြောပါတယ
်။ကနေ့ချက်တွေညားမယ်ဆိုရင်တော့ညီမညီချင်းကတော့ဒီမှာအဆင်ပြေလို့မဟုတ်ဘူးအလိုရောမြင်တာ
။ ICAP ရဲ့လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA အနေနဲ့ကတော့23ရာစုပင်လုံညီလာခံကိုတက်ရောက်မှာဖြစ်ပေမဲ့ညီလာခံရဲ့ရလတ်ကိုလက်မှတ်ရေးထိုးမှာမဟုတ်ဘူးလို့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘူမူကြီးဆိုင်ငင်းကပြောပါတယ
်။ညီလာခံတစ်ခုမြန်မာပြည်တိုင်းတွေကရရှိလာမယ်သဘောတူညီချက်တွေဆိုလို့ဒီတော်စီသဘောတူညီချက်စာချုပ်ဆိုပြီးတော့သူကချုပ်သွားမှာအခုသူတဲ့ဒီမှာအဲ့လိုစာချုပ်ချုပ်မယ်ဆိုရင်ကျွန်တော်တို့ကတော့ဖိုးဖို့အဆင်ပြေမဖြစ်သေးဘူးဆိုတဲ့အကြောင်းထုတ်ပြန်ထားတာဖြစ်ပါမယ်။
အထူးသဖြင့်ရှမ်းပြည်နယ်အတွင်းမှာလူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ခြင်းမရှိသေးတာကြောင့် RCS အဖွဲ့အနေနဲ့ဒါတက်ရောက်မှာဖြစ်ပြီးရှမ်းမျိုးသားကိုစားပြုအနေနဲ့တက်ရောက်မှာမဟုတ်ဘူးလို့ဘူမူကြီးဆိုင်ငင်းကဆက်ပြောပါတယ်။
ကျွန်တော်တို့ရှမ်းပြည်သူလူထုရဲ့စံတဲ့လူလားချက်တွေကိုကျွန်တော်တို့မရသေးဘူးဗျာပြောမယ်ဆိုရင
်တနင်္ဂနွေနေ့မှာကျင်းပခဲ့တဲ့59နှစ်ပြည့်ရှမ်းမျိုးသားနေ့တော်လှန်ရေးအခမ်းအနားပြီး RCSSSC အစည်းအဝေးကနေဒီဆုံးဖြတ်ချက်တွေချခဲ့တာပါ UNSC ကညညရောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့အနေနဲ့23ရာစုဒုတိယပင်လုံညီလာခံတက်ရေးမတက်ရေးနဲ့ပတ်သက်ပြီးဒီကနေ့ထိုင်းနိုင်ငံချင်းမတ်မြို့မှာစီဝေးစတင်ကျင်းပနေဆဲဖြစ်ပြီးညီလာခံတက်မတက်ဆိုတာကိုတော့အဆုံးဖြတ်မပေးရသေးပါဘူး။ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC အနေနဲ့ UNSC ဖွဲ့တွေဖြစ်တဲ့ KIO ကချင်လွတ်လပ်ရေးဖွဲ့ SFPP SSA မြောက်ပိုင်းရှမ်းပြည်တပ်မတော်မုံမြင့်တပ်ပါတီကချင်နီမျိုးရာတိုးတက်ရေးပါတီစတဲ့ခုနှစ်ဖွဲ့ကိုအထူးဖိတ်ကြားသူအနေနဲ့ဖိတ်ကြားထားပါတယ်။ဒါပေမဲ့အထူးဖိတ်ကြားခံရတဲ့ဖွဲ့တွေအနေနဲ့ NC လက်မှတ်မရေးထိုးရသေးတဲ့လက်နက်ကင်ဖွဲ့တွေဖြစ်ညီလာခံမှာဆွေးနွေးဆုံးဖြတ်ခွင့်ရရှိမှာမဟုတ်ပါဘူး။ UNSC အနေနဲ့အထူးဖိတ်ကြားခြင်းခံရသူအနေနဲ့ဒါညီလာခံမှာဆွေးနွေးဆုံးဖြတ်နိုင်ခွင့်မရှိခြင်းတက်ရောက်မှာမဟုတ်ဘူးလို့ဒုတိယဥက္ကဋ္ဌနဟန်တာကနေ FUE ကိုပြောဆိုခဲ့ပူးပါတယ်။ညီလာခံကျင်းပဖို့ရက်ပိုင်းလောက်သာလိုတော့ပေမဲ့ကချင်းမြင်းနယ်ရှမ်းမြင်းနယ်မြောက်ပိုင်းဒေသဘက်မှာမြမတပ်မတော်နဲ့ KIO ကချင်းလွတ်လပ်ရေးဖွဲ့တောင်ပလောင်တပ်ဖွဲ့ TNL တို့နဲ့တိုက်ပွဲတွေဖြစ်ပွားနေဆဲလည်းဖြစ်ပါတယ်။ငင်းချင်ရေးဆွေးနွေးပွဲကျင်းပနေတဲ့ကာလမှာတိုက်ပွဲတွေရပ်တန့်ဖို့လိုတယ်လို့ UNSC ဒုတိယဥက္ကဋ္ဌနဟန်တာကပြောပါတယ်။
မကောင်းကြီးတိုင်းလို့နေရာမကျတော့ဘူးကြီးလို့မရတော့ဘူးဆိုလည်းတိုက်နဲ့တိုက်ပေါ့အခုကတစ်ထက်ကလူငယ်ကြီးဒီနိုင်ကြီးခေါ်ပြီးတော့တစ်ထက်ကတိုက်နေတယ်ဆိုတဲ့နေထိုင်မျိုးကတော့တော်တော်မကျဘူးလို့မြင်တယ်
KIO SSPP UWSA NDAA TNLA MNDAA AA စတဲ့မြောက်ပိုင်းလက်နက်ကန်စစ်ဖွဲ့ခုနှစ်ဖွဲ့နဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးရေးကော်မတီအနေနဲ့ကတော့ကြိုတင်တက်မှတ်ချက်မှထားပဲတန်းတူဆွေးနွေးခွင့်ရှိပြီးမဟာမိတ်ဖွဲ့လိုက်တက်ရောက်ခွင့်ပေးမှတာ23ရာစုပင်လုံဒုတိယကြိမ်ညီလာခံကိုတက်ရောက်မယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်မြန်မာအစိုးရအနေနဲ့ညီလာခံတက်ရောက်ဖို့မြောက်ပိုင်းလက်နက်ကိုင်ဖွဲ့ခုနှစ်ဖွဲ့လုံးကိုဖိတ်ကြားရွေးတဲ့တရုတ်အစိုးရကနေကျန်းဝင်ဆောင်ရွက်နေတဲ့အခြေအနေမှာရှိပါတယ်ခင်ဗျာ။